နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုအနာဂတ်မြန်မာနိုင်ငံရေးတဲကနေဖယ်ရှားဖို့မြန်မာစစ်တပ်မှရည်ရွယ်ချက်ရှိနေပြီးအဲ့ဒီအတွက်လဲလှုံ့ဆော်နိုင်စွမ်းရှိနေတယ်လို့အရှေ့တောင်အရှေ့ဆိုင်ရာဩစတြေးလျသုတေသီတဦးကပြောကြားလိုက်ပါတယ်စစ်ကောင်စီကဒေါအောင်ဆန်းစုကြည်ကိုဒီဇင်ဘာလ6ရက်နေ့ကထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်ဩစတြေးလျအခြေစိုက်လိုဝီအင်စတီကျူရဲ့အရှေ့တောင်အာရှအစီအစဉ်ညွှန်ကြားရေးမှူးဘန်ဘလန်ကိုရိုက်တာသတင်းဌာနကဆက်သွယ်မေးမြန်းထားတာမိုင်းအင်ဂျင်နိုင်ကကောက်နှုတ်တင်ပြထားတာနားဆင်နိုင်ကြပါရခင်ဗျာ
ဒီမိုကရေစီနည်းချရွေးကောက်တင်မြောက်ခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုလာမယ့်ဆယ်စုနှစ်တွေအတွင်းနိုင်ငံရေးအာဏာကနေဘယ်လိုနည်းနဲ့မဆိုဖယ်ရှားဖို့မြန်မာစစ်တပ်မှာစွမ်းဆောင်နိုင်စွမ်းရှိနေကြောင်းအရှေ့တောင်အာရှနိုင်ငံရေးအထူးပြုလေးလာနေသူတဦးကရိုက်တာသတင်းဌာနကိုဗုဒ္ဓဖူးနေ့ကပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ကံကြမ္မာဟာမြန်မာစစ်တပ်ရဲ့လက်ထဲမှာလုံလုံလျားလျားမှုတည်နေတယ်လို့မြင်ကြောင်းဩစတြေးလျအခြေစိုက်လိုဝီအင်စတီကျူရဲ့အရှေ့တောင်အာရှအစီအစဉ်ညွှန်ကြားမှုဘန်ဘလန်ကဆိုပါတယ်။
All we know for certain is that her fate lies entirely
in the Kuga ro Dong San Suji ye Kanchama ha Tamaro ye let the ma long wa ni ba cha yauk ni ya phit par de Aku so yin Myanmar naingan ma tia upade so mo mo ma shi de lo Dong San Suji abo swae che de pye mu re tu cha khan ya nai ne pye tan re sa ya re ha upade me lou ye de be phit par de
Atat 86 ni ayue Dong San Suji ko su pu aw hloun saw mu COVID-19 စီးမျဉ်းစည်းကမ်းတွေကိုဖောက်ပြန်မှုစတာရီနဲ့ဒီဇင်ဘာလ6ရက်တနင်္လာနေ့ကထောင်ဒဏ်၄နှစ်ပြည်တံချမှတ်ခဲ့ပါတယ်။ဒါပေမဲ့နေရာအတိအကျမသိရတဲ့လက်ရှိထိန်းသိမ်းထားတဲ့နေရာမှာပဲဒေါအောင်ဆန်းစုကြည်ကို၄နှစ်ကနေ2နှစ်ပဲဆက်လက်ထိန်းသိမ်းထားမှာဖြစ်တယ်လို့ပြည်တံကိုရှော့ပေါ့ပေးခဲ့ကြောင်းစစ်ကောင်စီဘက်ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒါဟာဒေါအောင်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုပေါင်းတဒါဇင်နီးပါးမှာပထမဆုံးစီရင်ချက်ချမှတ်ခဲ့တာဖြစ်ပြီးဒီပြည်တံတွေအားလုံးပေါင်းမယ်ဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့အမြင့်ဆုံးထောင်ဒဏ်နှစ်ပေါင်း100ကျော်လောက်ချခံရပွဲရှိနေတာပါဒေါအောင်ဆန်းစုကြည်ကတော့ဆွဲချက်အလုံးကိုညှင်းဆို့ထားပါတယ်ဒီလောက်ရက်တွေကိုကြည့်မယ်ဆိုရင်စစ်တပ်အနေနဲ့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံရေးလောကတွေကဖယ်ရှားမယ်ဆိုရင်သူတို့မှာစွမ်းဆောင်နိုင်စွမ်းရှိနေတယ်လို့မြင်ကြောင်းဘလန်ကပြောပါတယ
် So if they want to remove
ဒါကြောင့်စစ်တပ်အနေနဲ့နိုင်ငံရေးအခင်းအကျင်းကနေဒေါအောင်ဆန်းစုကြည်နဲ့သူ့ပါတီကိုအနာဂတ်ဒါမှမဟုတ်ဆယ်စုနှစ်တွေကြာတဲ့အထိဖယ်ရှားခြင်းနဲ့ဆိုရင်အခုချိန်မှာသူတို့အတွက်စွမ်းဆောင်နိုင်ခြင်းရှိနေတယ်လို့ကျွန်တော်မြင်ပါတယ်။လက်ရှိမှာလည်းနိုင်ငံရေးအခင်းအကျင်းကနေဒေါအောင်ဆန်းစုကြည်ကိုလုံးဝဖယ်ရှားဖို့သူတို့မှရည်ရွယ်ထားပုံရပါတယ
်။တနင်္လာနေ့ကဒေါအောင်ဆန်းစုကြည်အပေါ်စင်ချက်ချမှတ်မှုကိုတကဘာလုံးကဝိုင်းဝန်းချုံချခဲ့ပါတယ်။ဒါပေမဲ့လို့မြန်မာရဲ့အိမ်နီးချင်းအာဆီယံဖွဲ့ဝင်နိုင်ငံတွေကြားမှာတုံ့ပြန်မှုတွေကတော့မတူညီကြပါဘူး။ဒါဟာထိမ့်သိမ်းခံထားရသူတွေလွတ်ပေးရင်းနဲ့ရန်လိုမှုတွေအဆုံးသက်ရင်မြန်မာစစ်ဗိုလ်ချုပ်တွေကိုဖိအားပေးဖို့ရှေ့မှာကြုံတွေ့ရမယ့်စိန်ခေါ်မှုတွေကိုပြနေတာပါမြန်မာစစ်ကောင်စီကိုကင်တွယ်ဖို့ရေးအာဆီယံအဖွဲ့ဝင်တွေကြားဆက်ပြီးကွဲပြားနေမှာဖြစ်တယ်လို့အပြစ်ပေးအရေးယူဖို့အလားအလာမှာလဲအာဆီယံအဖွဲ့ဝင်နိုင်ငံအများစုကသတိထားနေကြတယ်လို့ဘလန်ကပြောပါတယ်ဒါ့အပြင်ဆရာနာတိမ့်မှုကိစ္စကြောင့်စီးပွားရေးကျဆင်းမှုကယောဂါထိမ့်ထုတ်ရေးစတဲ့အခြေအနေတွေမှာလည်းထိခိုက်နှိမ့်နာမှုတွေရှိနေပြီးနောက်ဆုံးမှာတော့ပြည်တွင်းအင်အားစုတွေကသာမြန်မာနိုင်ငံရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမှဖြစ်တယ်လို့သူကဆိုပါတယ
် So there's so many factors
ဖြစ်နေတဲ့မှုကိုဖြစ်ရှင်းဖို့ကဏ္ဍများစွာရှိနေပါတယ်နောက်ဆုံးမှာတော့ပြင်ပဖိအားကလည်းအခန်းကဏ္ဍတစ်ခုအနေနဲ့ပါဝင်မယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့မြန်မာရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမှာကပြည်တွင်းမှာရှိတဲ့အင်အားစုတွေပဲဖြစ်ပါတယ်အခုလက်ရှိအချိန်မှာတော့တကယ်ကိုကြောက်မက်ဖွယ်ရကောင်းတဲ့နေရာဖြစ်နေပါတယ်
ဖေဖော်ဝါရီလ10ရက်နေ့မှာဒေါအောင်ဆန်းစုကြည်နဲ့သူ့ဆိုရစီကစစ်တပ်ကအာဏာသိမ်းယူပြီးကြတဲ့ကမြန်မာနိုင်ငံမှာအကြက်အတဲနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့အဆိုအရလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နှင်းမှုကြောင့်လူပေါင်း1300ကျော်တေဆုံးခဲ့ပါတယ်။နိုင်ငံတော်ဝန်မှလည်းလက်နက်ကင်တော်လှန်ရေးတွေပေါ်ပေါက်လာခဲ့ပါတယ်ရှင်။